နေစရာဤမြေကဘာမှာ21ရာစုအတွင်းသဘာဝဘေးအန္တရာယ်အဆိုးအဆုံးကြောက်ရောက်တဲ့စရင်းကိုဖော်ပြတဲ့အခါ2008မေ1ရက်နဲ့2ရက်တုန်းကမြန်မာနိုင်ငံမှာမကြုံစဘူးတိုက်ခတ်သွားတဲ့ Nagus Cyclone မုန်တိုင်းကမပါမဖြစ်ပါရှိပါတယ်။လလလလမှာပဲတူရကီနိုင်ငံတောင်ပိုင်းနဲ့ Syria နိုင်ငံအနောက်မြောက်ပိုင်းမှာဒီနှစ် February 6ရက်တုန်းကလှုပ်ခတ်သွားတဲ့ငြိမ်ငြိမ်ကလည်းဒီရာစုအတွင်းအဆိုးအဆုံးသဘာဝဘေးအန္တရာယ်ဖြစ်ပါတယ်။ငြိမ်တန်ကြောက်ကြောတနေရစာပျောက်သွားတဲ့ဘဝကုန်းကောက်စရာမရှိတော့တဲ့ဘဝကိုနေချင်းညာချင်းရောက်သွားတဲ့တူရကီအမျိုးသမီးကြီးတယောက်ကအိမ်ပျောက်သွားလို့ရှင်နေနုံနေအေးရတယ်လို့ပြောပါတယ
်။အဘယ်နဲ့ချမ်းမရွန်ချင်းတဲ့ရတူ
။ကျမတို့အားလုံးမိသားစု2စု3စု4စုအကုန်လုံးရှင်နေအေးရတယ်။ရထဲမှာရက်ပြင်းတဲတွေလုံလောက်မရှိတော့အားလုံးစုနေရတယ်လို့ပြောသွားတာပါ။ကမ္ဘာဆိုးဝါးဆုံးကြောက်တဲ့သဘာဝဘေးအန္တရာယ်တွေမှာမြေငြင်းကအများဆုံးဖြစ်နေတာလည်းတွေ့ရပါတယ်။ Raiders သတင်းဌာနကပြုစုတဲ့ခု21ရာစုအတွင်းဆိုးဝါးဆုံးဖြစ်ပေါ်တဲ့သဘာဝဘေးအန္တရာယ်73ခုမှာမြန်မာနိုင်ငံမှာတိုက်သွားတဲ့ Nagus Cyclone မုန်တိုင်းနဲ့ American ပြည်ထောင်စု New Orleans ပြည်နယ်မှာ2005ဩဂုတ်29ရက်ကတိုက်သွားတဲ့ Katrina Hurricane ပဲမုန်တိုင်းတွေဖြစ်ပြီးကျန်တဲ့သဘာဝဘေးအန္တရာယ်တွေက Tsunami ရေလှိုင်းနဲ့မြေငြင်းတွေဖြစ်ပါတယ်။2010ပြည်နှစ်တုန်းက Haiti နိုင်ငံမှာပြင်းထန်ခုနှစ်ရှိတဲ့ငလင်းလှုပ်သွားတဲ့အတွက်မြို့တော် Port-au-Prince ပြပြဝစ်သွားပြီးအနည်းဆုံးလူ3သိန်းကျော်လောက်သေဆုံးမြို့တော်နဲ့အနီးတစ်ဝက်ကအိုးအိမ်8000လောက်ပျက်စီးရတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။တူရကီနဲ့ဆီးရီးယားမှာငရင်ကြောင့်ခု February 14ရက်နေ့ထိလူ4000ကျော်သေဆုံးခဲ့ရပါပြီ။မြန်မာနိုင်ငံမှာ2008မေလဇာမိုင်းမှာတနအီမိုင်130နှုန်းနဲ့တိုက်တဲ့ Nagus Cyclone မုန်တိုင်းကြောင့်လူ3400နီးပါးသေဆုံးရပြီးလူ2000ကျော်မုန်တိုင်းဒဏ်အကြီးကျယ်သိရပါတယ်။ Nagus Cyclone တိုက်ပြီးမကြာခင်မင်း12ရက်မှာတရုတ်နိုင်ငံဆွီချွန်ပြည်နယ်မှာပြင်းအား9.8ရှိတဲ့ငရင်ကြီးကျယ်လှုပ်သွားပြီးလူ18000ကျော်သေဆုံးရပါတယ်။ပါကစ္စတန်မှာ2005အောက်တိုဘာမှာလှုပ်ခတ်တဲ့ငရင်ကြောင့်အနည်းဆုံးလူ9300သေဆုံးပြီးအိန္ဒိယကက်ရှမီးယားဒေသမှာလူ1000ကျော်သေဆုံးရပါတယ်။အီရန်မှာ2003ခုဒီဇင်ဘာကလှုပ်ခတ်တဲ့ငရင်ကြောင့်လူ3000ကျော်အိန္ဒိယမှာ2001 January မှာလှုပ်တဲ့ငရင်ကြောင့်လူ14000ထက်မနည်းသေဆုံးရပါတယ်။နီပေါ်မှာ2015 April ကလှုပ်တဲ့ငရင်ကြောင့်လူ9000နီးပါးသေဆုံးရပြီးလူ8000ကျော်ငရင်ဘေးသိရပါတယ်။ဟေတီမှာ2021ကလှုပ်သွားတဲ့ငရင်ကြောင့်လူ2သိန်းကျော်သေဆုံးပြီးနောက်ဆယ်နှစ်ကြာတဲ့အထိပြဿနာဆုံးနဲ့ကြုံနေရုံပဲလို့ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကပြောပါတယ်။စားနာရိတ်ကမလောက်ငှပဲရေကတစ်ဆင့်ပေါက်ဖွားတဲ့ရောဂါတွေကြုံနေရုံပဲလို့ဆိုပါတယ်။သဘာဝဘေးအန္တရာယ်တွေပင်လယ်သမုဒ္ဒရာကရိုက်ခတ်လာတဲ့ဇူနာမီလိုင်းနံကိုလည်းလူသားတွေခါးစီခံရပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝါစီကျွန်းမှာ2018ကပြင်းထန်9.5ရှိတဲ့ငရင်လှုပ်ချိန်မှာအမြင့်4ပေကိုလက်မှာရှိတဲ့ဆူနာမီရေလိုင်းဖြစ်ပေါ်ရိုက်ခတ်လို့လူ4300ကျော်သေဆုံးရပါတယ်။ဂျပန်နိုင်ငံမှာ2017 March မှာဘီယင်ရှိန်နဲ့ဆူနာမီလိုင်းကြီးရိုက်လို့လူ1000ကျော်သေဆုံးရပြီးဖူကူရှိမားနျူကလ িয়ার တပ်ပေါင်းမှုထိခိုက်ပျက်စီးသွားတဲ့အတွက်အနီးနားကန်ယူရန်ကိုရေဒီယိုတတိကျဓာတ်သင်ရေရင်စီဝင်သွားတဲ့ပြဿနာကြီးပေါ်ပေါက်ရပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာမှာ2004ဒီဇင်ဘာကပြင်းအား 9.15 ရှိတဲ့ငရင်ရှိန်နဲ့အိန္ဒိယသမုဒ္ဒရာမှာဆူနာမီလှိုင်းကြီးဖြစ်ပေါ်ပြီးအင်ဒိုနီးရှားထိုင်းအိန္ဒိယသီရိလင်္ကာမြန်မာနဲ့တခြားနိုင်ငံတွေကိုရိုက်ခတ်ပါတယ်။အဲ့ဒီဆူနာမီကြောင့်လူ2300ထက်မနည်းသေဆုံးပြီး43000ပျောက်ဆုံးရပါတယ်။အင်ဒိုနီးရှားကနေအိန္ဒိယထိရောက်အောင်ရက်ခတ်တဲ့ဆူနာမီလှိုင်းဟာဂျာမန်ရှိတဲ့မြန်မာနိုင်ငံကိုအကြီးအကျယ်မထိခိုက်ခဲ့ပါဘူး။အဲဒီတုန်းကတော့ဒေဒေါ်ရီရှိတဲ့ပဲဆူနာမီလှိုင်းရိုက်တဲ့အတွက်ခံစားသွားတယ်လို့လေ့လာသူတွေကသုံးသပ်ခဲ့ပူပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဒေဒေါ်ရီပြုံးပြီးမြန်လာတာနဲ့အမျှ2008 Nagus Cyclone ဒဏ်ကိုတော့မရှိမလှခံလိုက်ရပါတယ်။ဒေဒေါ်ရီကရေလိုင်းနဲ့နေပြင်းတန်ခတ်နိုင်တဲ့အကြောင်းဒေဒေါ်ပညာရှင်တယောက်ကပြောပြတာပါ။
ဒီနေ့ကန်စားမှာဖီ300လောက်ဒေဒေနဲ့ရှိမဲ့တော့ဆိုရင်စီတန်ပါညာ50ရက်ကြီးတော့ဝှစ်ဆတ်နိုင်အဲဒီချိန်မှာလည်းခုနပုံတိုင်းကြီးပေါ့ပြင်းအားတွေပါဆိုတော့ရဲ့စိတ်ကြီးပြီးတော့ပူတည်ပြီးတော့50ရက်ကြီးတုံးလောက်ပြတ်သွားတာပေါ့နော်အဲတော့လိုင်းရိုက်ကြတယ်ပါကြီးကအားကြီးသက်သာတာပေါ့
အဲ့ဒီတုန်းကဒါဒီတော့ရှိခဲ့ရင်Nagus မုန်တိုင်းတံကိုအတော်အတန်ခိုင်နိုင်မိမဲ့အကြောင်းမကောင်းပဲသေချေထိခိုက်ဆုံးရှုံးရပါတယ် ဒါကြောင့်လည်း21ရာစုအတွင်းသဘာဝဘေးအန္တရာယ်အဆိုးဝါးဆုံးစည်ရင်းမှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့နာကျူဆိုက်ကလုန်းမုန်တိုင်းကအကျုံးဝင်နေတာပဲဖြစ်ပါတယ်။